မြန်မာနိုင်ငံကချင်ပြည်နယ်မှာပြင်းထန်နေတဲ့တိုက်ပွဲတွေနဲ့အတူထောင်နဲ့ချီတဲ့စစ်ပေးဒုက္ခသည်တွေအရေးနိုင်ငံပေါင်း20ကျော်မှနေထိုင်နေကြတဲ့ကချင်တိုင်းသားတွေတွေ့ဆုံဆွေးနွေးပူးပေါင်းဆောင်ရွက်လာဖို့လာမည့်သတင်းပတ်ကုန်မှာကချင်ညီလာခံတရက်ကိုအမေရိကန်ပြည်ထောင်စု Washington DC မှာကျင်းပဖို့ရှိပါတယ်။လူနည်းစုကချင်တိုင်းသားတွေအပေါ်ဖိနှိပ်မှုပြင်းထန်လာတဲ့လက်ရှိအခြေအနေတွေကြောင့်ကချင်စပီရင်ကျေးမှုနဲ့ဒလိထုံနှန်းတွေပါကွယ်ပြောက်လာမဲ့အရေးကိုအထူးစိုးရိမ်မကင်းဖြစ်မိကြောင်းကချင်ပြည်ပရောက်ခေါင်းဆောင်တွေကပြောပါတယ်မတ်အင်ဂျင်နိုင်ကဆက်ပြောပြပေးပါမယ်ရှင
်ပဋိပက္ခတွေပြင်းထန်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေဆိုးရွားနေတဲ့စစ်ဘေးဒုက္ခသည်တွေအရေးပထမဆုံးချိန်ပြည်ပရောက်ကချင်တိုင်းရင်းသားများတွေ့ဆုံဆွေးနွေးပွဲကိုမေလ19ရက်နေ့မှာစတင်ကျင်းပဖို့ရှိကြောင်းအဓိကဦးဆောင်သူတဦးဖြစ်တဲ့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOE ကိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ကချင်တိုင်းရင်းသားတွေကဒီနိုင်ငံသားရောက်နေကြနိုင်ငံ20ကျော်တော့ပါပြီ။ကျွန်တော်အချင်းချင်းကလည်းတခါမှကောင်းကောင်းတွေ့ဆုံမှုမရှိခဲ့ဘူးဆိုတော့အခုအချိန်မှာအစည်းအဝေးလုပ်ပြီးမှကျွန်တော်အားလုံးဒီနိုင်ငံ20ကျော်ပါရှိတဲ့ကျင်တိုင်းရင်းသားအားလုံးကိုတွေ့ဆုံဖို့တက်ဝါရှင်တန်ကိုဖိတ်တာပါ
ကချင်ဒေသမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်နဲ့အတူလူခွင့်ရေးချိုးဖောက်မှုတွေတောင်းနေချီတဲ့စစ်ဘေးဒုက္ခတွေနေရက်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေစရာတွေကိုနိုင်ငံတကာသိရှိနိုင်ဖို့အချက်အလက်အထောက်အထားတွေတင်ပြနိုင်ရေးအတွက်ညီလာခံမှဆွေးနွေးမှဖြစ်တယ်လို့လည်းကမ်ဆန်းကဆိုပါတယ
်။ဘာသာကျုပ်ကချင်တိုင်းရင်းသားတွေကလည်းတနေ့နဲ့တနေ့ပိုများလာတာမရှိပိုလဲလာပိုထွက်ပြေးရတယ်ပိုများတယ်နောက်တစ်ခုကတော့ဒီကျွန်တော်ရဲ့ identity ဆိုတော့ကျွန်တော်ရဲ့ဒီ identity ကပိုပြီးမှပြောက်ကွယ်လာတဲ့သဘောတဘာဝတွေရှိတယ
်။ဒါအပြင်ညီလာခံမှာကချင်တိုင်းရင်းသားတွေရဲ့ဘာသာစကားနဲ့ယဉ်ကျေးမှုဒလိတွေမပြောက်ကွယ်အောင်ထိန်းသိမ်းဖို့ကိစ္စကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်
။ကျွန်တော်ရိုးရထုံတမ်းဒလိနောက်ကျွန်တော်ရဲ့ကျွန်တော်ဘာသာစကားတွေပေါ့နော်အဲ့ဒါမတိမ်ကောတော့နိုင်ငံသားမှာရောက်ပြီမဲ့ကိုယ့်ဘာသာစကားတွေဘယ်လိုမတိမ်ကောတော့ဘယ်လိုမျိုးကောက်ကွယ်မယ်ဆိုတဲ့ဟာတွေရောကျွန်တော်ဆက်လက်ပြီးမှပြောဖို့အစီအစဉ်ရှိပါတယ်။
ညီလာခံကိုတက်ရောက်လာတဲ့သူတွေထဲမှာဘာသာရေးလူမှုရေးမှာထင်ရှားတဲ့ကချင်ခေါင်းဆောင်တွေလည်းပါဝင်ဖို့ရှိကြောင်းကမ်ဆန်းကဆိုပါတယ
်ကျွန်တော်ရဲ့ဘာသာပြေဘက်ကရောဒီအတင်းတော်ခေါင်းဆောင်တွေရောဖိတ်ခေါ်ထားတဲ့ observer နေချင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်ရဲ့ခေါင်းဆောင်တွေပေါ့ဒီ community ရဲ့ခေါင်းဆောင်တွေကိုခေါ်ထားပါတယ်ကိုလုံးပါဝင်နားထောင်လေးလာကြဖို့ပေါ့
ညီလာခံရဲ့ရလက်အဖြစ်ပြည်ပရောက်ကချင်တွေအားလုံးပူးပေါင်းဆောင်ရွက်ရေးကိုမျှော်မှန်းထားတယ်လို့ကမ်ဆန်းက BOE ကိုပြောပါတယ်။ဧပြီလ17ရက်နေ့ကစပြီးကချင်ပြည်နယ်အနှံ့မြန်မာတပ်မတော်ကအပြင်းထန်ထိုးစစ်တိုက်လာတာကြောင့်နေရဲစွန့်ခွာထွက်ပြေးရတဲ့ကချင်စစ်ဘေးဒုက္ခသည်ကချင်စစ်ဘေးဒုက္ခသည်တပေါင်းနီးပါးရှိနေကြောင်းကုလသမဂ္ဂဥရောပသမဂ္ဂနဲ့စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကထုတ်ပြန်ထားပါတယ်။ဒုက္ခသည်တချို့ဟာဆိုရင်တနက်ပြစ်တံတွေမြန်မာစစ်တပ်တိုက်လေရင်တွေကောင်းကင်မှာဝဲပြန်တံတွေကြောင့်လေကွင်းနေတဲ့၃ရက်ကြာပုံအောင်ခဲ့ကြရတယ်လို့ဒုက္ခသည်စခန်းတွေရောက်ရှိဖို့တောတောင်တွေထဲမှာလည်းရပောင်းများစွာပိတ်မိနေခဲ့ကြပါရဲ့ရှင်